ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ Don't see the way to wallow in the little tete kitchen my over ya shi de pretty good to die do ချေဝဘူယံတူတပ်လေဆွေရမစီတီ
ချာလေးချင်းအတန်းတော်တာရှင်များကိုမိကလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ရပါတယ်ရှင်တော်တာရှင်များရှင်တူတပ်ဖလဲဆွေရမယ်ဆိုတဲ့အစီအစဉ်လေးမှာကျမရူမီနဲ့အတူ
ကျွန်တော်ဆိုင်မွန်တို့က
လက်ချင်ငန်းပြုလုပ်ခြင်းရဲ့အကျိုးကျေးဇူးများဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်တော်တာရှင်များရှင်ကာယလေ့ကျင့်ခြင်းပြုလုပ်တာဟာဆိုရင်နှလုံးရောဂါအန္တရာယ်ကိုကျော်နှဲစေပြီးတော့နှလုံးရောဂါဆိုးရွားမှုကိုလည်းလျှော့ချစေပါတယ်။ဒါပြင်ဆီးကျော်ရောဂါ၊ကင်ဆာရောဂါ၊အဲဇိုင်းမာရောဂါနဲ့အချိန်မတန်မီသေဆုံးတာကိုလည်းကျော်ပါစေပါတယ်ရှင်
။တငယ်ရေရူမီပြောသလိုပါပဲ။လေ့ကျင့်ခြင်းပြုလုပ်တာကကိုယ်ခန္ဓာပြုတ်ပြောင်းတာကိုတိုးမြင့်စေပြီးအယိုးနဲ့အဆစ်တွေကိုတန်မာစေပါတယ်။ဒါအပြင်ရိုးချိုးတာကိုကာကွယ်စေပြီးကျန်းမာတန်ဆွမ်းနဲ့ကြောက်သားတွေကိုတိဆောက်ပေးနိုင်ပါတယ်။လေ့ကျင့်ခန်းပြုလုပ်ခြင်းဖြင့်သွေးပေါက်ချိန်ကျသွားစေတာ၊နှလုံးခုန်လုံးကျဆင်းစေတာ၊အဝလွန်တာနဲ့ဆီးကျူယောဂါဖြစ်စေတဲ့အန္တရာယ်တွေကိုကျော့ပါစေပါတယ်ခင်ဗျာ
။တောတာရှင်မိတ်ဆွေတွေအနေနဲ့လေ့ကျင့်ခန်းပြုလုပ်တဲ့အခါမှာပင်ပန်းကြီးတယ်လို့ခံစားခဲ့ရရင်ဒီလေ့ကျင့်ခန်းကြောင့်မိတ်ဆွေရဲ့အဖြစ်လက်မှုလုပ်ကင်ဆောင်ရွက်မှုတွေပုံမကောင်းမလာရဆိုတာကိုပြန်ပြီးတော့သတိရစေချင်ပါတယ်။လက်ကျင်ငန်ပြုလုပ်တဲ့အတွက်နေထိုင်မကောင်းဖြစ်မှုတွေကိုလည်းသက်သာစေပါတယ်ရှင်
။သောတာရှင်တို့အနေနဲ့ဘန်းချံမှာလမ်းလျှောက်တာကအပြည့်တပိုင်းပုံစံနဲ့လမ်းလျှောက်တာစတာတွေကသင်ကြားရယူမှုနဲ့မှတ်ဉာဏ်တွေကိုကောင်းမှုစေပြီးစိတ်ပိုင်းဆိုင်ရာလုပ်ငန်းတွေကိုတိုးတက်စေပါတယ်။ကြီးမားတဲ့စိတ်ပိစီမှုတွေကိုပြေလျှော့စေပြီးတော့စိတ်ကြမှုနှုန်းကျဆင်းစေပါတယ်။အလုံးစုံသောစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းပြည့်နေပေးပါတယ်ခင်ဗျာ
။မိတ်ဆွေတို့အနေနဲ့လက်ကျင်ငန်လုပ်တဲ့နေ့ရက်လစ်ချင်ငန်ပြီးသွားတဲ့အခါညချိန်အိပ်စက်တဲ့အချိန်မှာမိတ်ဆွေကိုနှစ်ချိုက်စွာအိပ်ပျော်စေမှာပဲဖြစ်ပါတယ်။လစ်ချင်ငန်ပြုလုပ်တဲ့အတွက်အောင်းအဖွဲရလူမှုဆက်ဆံရေးအကျိုးကျေးဇူးတွေကိုလည်းရရှိစေပါတယ်
။လစ်ချင်ငန်ပြုလုပ်ပြီးချင်းဖြင့်အမှန်ဉာဏ်ကောင်းလာတာပဋိပက္ခတွေကိုဖြေရှင်းနိုင်တာစိတ်ပျော်ရွှင်မှုကိုမြင့်နေပေးနိုင်တာစားတဲ့အရာတွေကိုပြုလုပ်ပေးနိုင်ပါတယ်။လစ်ချင်ငန်ပြုလုပ်ပြီးချင်းဖြင့်အောက်ဆီဂျင်ကိုသေဆောင်သွားတဲ့သွေးကလပ်စီတွေအုံနောက်အတွင်းစီးဝင်မှုကိုတိုးတက်စေပါတယ်ခင်ဗျာ။
tomorrow ni ne sutta mu ko ayo phu ko ne chan sa ro myet le la de so a re ko le de le chin gan lut chin ne myet tin pe nai ma de snit ta cha le chin gan pilut da ha so yi pwin nyi sa ya saw yet mu re ko pu mo a le tha se ba de le chin gan ga ya shi la de so a tit twe cha tomorrow ni ne tu ta ba paw ma le a lou chwe pyu chin ne chi ma de san na ko le phit paw la se ba de ma ro ye myo le chin atan to ta shin no le လေ့ကျင့်ခြင်းပြုလုပ်ခြင်းရဲ့အကျိုးကျေးဇူးတွေကိုခံစားရရှိခြင်းအပြင်ကျန်းမာဒုက္ခအပြားပြားကိုရရှိနိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။
Come
ka ja ja dwe cha 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 yin ne wa be sa ni lo chin na dwe le mya lo le na dwe le pye ma la di lo ka ta mya
ရရှိမြန်မာပြည်သူပြည်သားအပေါင်းစိတ်ဓာတ်ဒုက္ခကာယဒုက္ခနဲ့ပြည့်စုံကြွယ်ဝတော်မူကြပါစေ။ရှင်ဘောလူခရစ်တော်အကြောင်းဟောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတော်မှာဖြစ်ပါတယ်။ရှင်ဘောလူအသက်တာလုံလုံပြောင်းလဲသွားခဲ့ပါပြီ။သူ့ရဲ့နာမည်ကိုလည်းရှောလူဘဝကနေပေါ်လူလို့ပြောင်းလဲသွားခဲ့ရပါပြီ။ပြောင်းလဲသွားတဲ့အသက်တာကိုထင်ရှားတဲ့တသက်ကတော့ရရှိတဲ့အလင်းကိုတောင်းစလားအောက်မှာအုပ်မထားပါဘူး။ဖျားရှိလူရှိမှာထင်ထင်ရှားရှားထွန်းလင်းတော့တာပါပဲဓမ္မတက်မြို့ကြီးမှာရှိတဲ့ယူဒလူတွေအတွက်မယုံနိုင်တဲ့အံ့ဩစရာအဖြစ်ပြက်တခုပေါ့။ဘာကြောင့်လဲဆိုတော့တချင်ကရှင်ပေါလုဟာယူဒလူမျိုးတွေရဲ့ပြိုင်ဘက်ကင်းတဲ့ချန်ပီယံကြီးမဟုတ်ပါလား။အခုတော့သခင်ယေရှုခရစ်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုထိရောက်စွာဟောကြားနေပါပြီ။ယုံရခဲ့ကြည့်ပေါ့ခင်ဗျာ။မယုံရင်နေပုံမြင်တော့လည်းမဟုတ်ပါဘူး။ရှင်ပေါလုဟာတကယ်ကိုပြောင်းလဲသွားခဲ့ပါပြီ။ရှောလူအနေနဲ့ပြောင်းလဲသွားတာနဲ့ဘာအကြောင်းကိုဟောမယ်လို့ထင်ပါသလဲခင်ဗျာယူရလူမျိုးတွေရဲ့ယွန်ရှာဘွေရာဖြစ်တဲ့သခင်ယေရှုခရစ်အကြောင်းကိုပဲစတင်ဟောကြားခဲ့တာတွေ့ကြပါတယ်သခင်ယေရှုခရစ်ဟာယူရလူမျိုးတွေခေတ်ဆက်ဆက်မျောလင့်တောင်းတခဲ့ကြတဲ့ကယ်တင်ရှင်မေရှိယဖြစ်တဲ့အကြောင်းကိုပဲမကွယ်မဝှက်ကြောက်ရွံ့ခြင်းမရှိရဲရဲရင်ရင်စတင်ဟောကြားခဲ့တာပါသူဟောလိုက်တဲ့တရားကိုသူဟောတဲ့စကားအတိုင်းတမန်ကျမ်းစာမှာကျွန်တော်ဖတ်ပြပါစီကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး15အခန်းငယ်3အခန်းငယ်4ရဲ့8ရဲ့ကျွန်တော်ဖတ်ပါမယ်ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး15အခန်းငယ်3အခန်းငယ်4အခန်းငယ်8ကိုကျွန်တော်ဖတ်ပါမယ်ခရစ်တော်သည်ကျမ်းစာလာသည့်အတိုင်းငါတို့အပြစ်များကြောင့်အသေခံတော်မူ၏သင်းကြိုပြီးမှကျမ်းစာလာသည့်အတိုင်း3ရက်မြောက်သောနေ့၌ထမ်းမြောက်တော်မူ၏တမန်တော်အပေါင်းတို့သည်မြင်ရကြ၏နောက်ဆုံး၌အချိန်မတန်မီဖွာသောသူကဲ့သို့ငါမြင်ရ၏ခြေတော်တော်ရှင်ပေါင်းတို့ခင်ဗျာရှင်ပေါလုရဲ့အနာဂတ်ဆိုင်ရာဟောကြားချက်တွေကိုဘယ်သူမှငြင်းချက်တွေမထုတ်နိုင်ကြပါဘူးအခုသူဟောကြားသွားတဲ့အချက်တွေဟာဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေတဲ့အတွက်ယူရလူမျိုးတွေဟာသူ့ရဲ့မေခွန်းတွေကိုတဦးတယောက်ကမှအပြည့်မထုတ်နိုင်ခဲ့ကြပါဘူးယူရလူမျိုးတွေအတွက်အာအံဩရာဆုံးအချက်ကရှင်ဘောလူရဲ့အသက်တာလုံလုံပြောင်းလဲသွားတဲ့အချက်ပါပဲတကယ်တော့ရှင်ဘောလူဟာယေဘုဟိမင်းကြီးရဲ့အမိန့်နဲ့ဓမ္မသက်မြို့မှာရှိတဲ့ခရိယန်တွေကိုရှာဖွေတပ်ပစ်ဖို့လာခဲ့တာပါအခုတော့ခရိယန်တွေတတ်ရမယ့်အစားခရစ်တော်ရဲ့ကယ်တင်ခြင်းတရားကိုသူကိုယ်တိုင်ဟောကြားနေပါပြီအဲ့ဒီတော့ဒီအဖြစ်ပျက်ကိုတွေ့တဲ့လူတိုင်းအံ့အားမသင့်ပဲဘယ်လိုနေနိုင်ကြပါမလဲခင်ဗျာခရိယန်များအတွက်လည်းယုံရခဲ့ကြည့်ပေါ့ခင်ဗျာဘာကြောင့်ဒီလိုပြောင်းလဲသွားခဲ့ရသလဲဆိုတဲ့အကြောင်းတခါတလေဟန်ဆောင်ပြီးတော့များတရားဟောနေတာလားခရိယန်တွေသူရှိစုလာအောင်ပြည့်ရနဲ့လောက်တာလားလို့ခရိယန်တွေအတွက်လဲစဉ်းစားရခက်နေကြပါတယ်ရှင်ပေါလုဟာတကယ်တော့ဟန်ဆောင်နေတာမဟုတ်ပါဘူးတကယ့်ကိုပြောင်းလဲသွားခဲ့ပါပြီရှင်ပေါလုပြောင်းလဲသွားခဲ့ပုံနဲ့ရှင်ပေါလုကဘယ်လိုရှင်းပြခဲ့ပါသလဲဘာကြောင့်ပြောင်းလဲသွားတယ်လို့ရှင်းပြခဲ့ပါသလဲတမန်တော်ဝုဒ္ဓအခန်းကြီး26အခန်းငယ်17နဲ့23ကိုကျွန်တော်ဖတ်ပါမယ်ယေဘုဟိတုပြီးသောအခွင့်အာဏာနှင့်အကျွန်ုပ်သည်ဓမ္မသက်မြို့သို့သွားစဉ်တွင်နေအောင်နှင့်မကသောအလင်းသည်အကျွန်ုပ်မှစ၍အကျွန်ုပ်နှင့်သွားသောသူများပတ်လည်၌ ကောင်းရင်တည်းကထွန်းတောက်သည်ကိုမွန်းတဲ့အချိန်တွင်လမ်းထဲမှာကျွန်ုပ်မြင်ရပါ၏ခြေတော်တော်ရှင်ပေါင်းတို့မိုးကောင်းကင်ကနေတဲ့မကလင်းနဲ့အလင်းသခင်ယေရှုခရစ်ရဲ့မျက်နှာတော်ကိုသူမြင်ရတယ်လို့သက်သေခံဟောကြားသွားတာတွေ့ရပါတယ်ယူဒလူမျိုးများအတွက်ရှင်ပေါင်းလူရဲ့တရားကစိတ်ပြည့်စရာဖြစ်ခဲ့ပေမယ်ခရစ်ယာန်များအတွက်တော့တကယ့်ကိုအားတက်စေခဲ့တဲ့အကောင်းဆုံးအာတူစေတစ်ခွက်ဖြစ်စေခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားကြည့်ပေါ့ဗျာ။တချိန်ကခရစ်ယာန်တွေကိုလိုက်တတ်နေတဲ့ပုပ်ကိုကိုယ်တိုင်ကအခုတော့အားတက်သရောခရစ်တော်အတွက်သက်သေခံနေပြီ။ခရစ်တော်တည်ခြင်းကနေရှင်ပြန်ထမြောက်တယ်။တကယ်ထမြောက်တယ်။ကျွန်တော်တွေ့ရတယ်ကျွန်တော်မြင်ရတယ်နေရမကလင်းနဲ့အလင်းနဲ့ကျွန်တော်မြင်ရတယ်လို့သက်သေခံသွားပြီမဟုတ်ပါလား။ယူဒလူမျိုးများအတွက်စိတ်ပြည့်စရာအကြောင်းရင်းတရားကလည်းတချိန်ကယူဒဘာသာကိုအဓိကစိတ်အားထက်သန်စွာကာဝယ်ခဲ့တဲ့ယူဒလူမျိုးအတွက်ခရစ်ယာန်တွေကိုတပ်ဖြတ်ညှင်းဆဲခဲ့တဲ့ရှင်ပေါလုဟာရေစမ်းတတ္တိပညာအရေးချင်းနဲ့ပြည်စုံတဲ့အပြင်အဖက်ဖက်မှတတ်ဆွနိုင်တဲ့ယူဒသူရဲကောင်းကြီးတယောက်ကယူဒလူမျိုးတွေအတွက်ဘာမဟုတ်တဲ့လဝါးကားတွေမှာတင်ပြီးအသက်ခံရတဲ့တာမင်ညယေရှုဆိုတဲ့ပုဂ္ဂိုလ်အကြောင်းကိုဟောနေတယ်ဆိုတော့ဒါမှမကားနေဘူးအဲ့ဒီယေရှုဟာယူဒလူမျိုးတွေစောင့်မျှော်နေတဲ့မေရှိယခရစ်တော်ကယ်တင်ရှင်အစ်စ်မှန်ဖြစ်ကြောင်းကိုကြောက်ရွံ့ခြင်းမရှိဘဲရဲရဲရင့်ရင့်ဟောကြားနေတယ်ဆိုတော့သူတို့အတွက်တော့စိတ်ပြည့်စရာကြီးပေါ့ခြေတော်တော်ရှင်ပေါင်းတို့ခင်ဗျာအကယ်၍တိုက်ပွဲတစ်ပွဲတွင်မှာဗိုလ်ချုပ်ကြီးကြာဆုံးသွားပါကစစ်တပ်ကြီးပျက်စီးသွားပါလိမ့်မယ်အခုလည်းတကယ်ဆိုရင်တခရင်ယေရှုခရစ်ကိုလဝါကားတိုင်းတင်တတ်လိုက်တဲ့အခါမှာသူရဲ့ဘုံယုတ်ကြီးကြဆုံးသွားတဲ့ပမာပါပဲတကယ်တော့ခရစ်တော်ရဲ့စစ်တပ်ကြီးဟာပြိုကွဲပျက်စီးသွားဖို့ကောင်းပါပြီခရစ်ယာန်တွေကွယ်ပျောက်သွားဖို့ကောင်းပါပြီဒါပေမဲ့သခင်ယေရှုခရစ်အသေးခံတော်မူခြင်းကသူ့ရဲ့ယံသူတွေကိုအာမတက်စေခဲ့ပါဘူးပို့ပြီးဆိုတဲ့ချက်ကသခင်ယေရှုခရစ်သေခြင်းကထမြောက်တော်မူပြီလို့ဟောကြားသက်သေခံနေကြတဲ့ခရစ်ယာန်တွေကိုနှုတ်ပိတ်ပြဖို့အရှင်ဟုန်နဲ့ကြိုးစားနေတဲ့တကက်ထင်ရှားတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့တာရှုမြို့သားရှောလူကဓမ္မတတ်မြို့သွားရာလမ်းမပေါ်မှာသခင်ယေရှုခရစ်နဲ့မျက်နှချင်းဆိုင်တွေ့မြင်ရတဲ့အကြောင်းသခင်ယေရှုခရစ်ဟာတကက်ကိုတည်ခြင်းကနေရှင်ပြန်ထမြောက်သွားတဲ့ကယ်တင်ရှင်မေရှိယခရစ်တော်ဖြစ်တဲ့အကြောင်းရဲရင်စွာဟောပြောနေတယ်ဆိုတော့သူတို့အတွက်တကယ်ကိုနေရခက်ထိုင်ရခက်ဖြစ်စေခဲ့တဲ့အရာတစ်ခုဖြစ်ပါတယ်တခင်ယေရှုခရစ်တည်ခြင်းကရှင်ပြန်ထမြောက်တာဟာဒါနာကြီးမဟုတ်ဘူးတကယ်အစ်စ်မှန်ထမြောက်တာဖြစ်တယ်တမန်တော်အပေါင်းတွေတွေ့ရတယ်လူပေါင်း900မကတိုင်နဲ့တွေ့ရတယ်နောက်ဆုံးသူတွေ့ရတယ်လို့ရှင်ပေါလုဟောလိုက်တာကတော့ယူဒလူမျိုးများအတွက်အရှိုက်ကိုအထိုးခံလိုက်ရတယ်လို့ပါပဲခင်ဗျာခြေတော်တော်ရှင်ပေါင်းတို့ခင်ဗျာရှင်ပေါလုလိုကြောက်ရွံ့ခြင်းမရှိစိတ်အားထက်သန်တက်ကြွတဲ့ပညာရည်ချင်းနဲ့ပြည့်ဝတဲ့စကားပြောအလွန်ကောင်းတဲ့ပုဂ္ဂိုလ်တယောက်ပြောင်းလဲသွားခြင်းကရှင်ပေါလုလိုပုဂ္ဂိုလ်ကြီးသခင်ယေရှုခရစ်ရဲ့တပည့်တော်ဖြစ်လာခြင်းကရှင်ဦးအသင်းတော်အောင်မြင်ကြီးပွားဖို့အတွက်လိုအပ်နေတဲ့အခြေကိုဖြည့်ဆွတ်ပေးလိုက်တာလည်းဖြစ်ပါတယ်။ခြေတော်တော်ရှင်ပေါလုခင်ဗျာရှင်ပေါလုမျက်စိပြန်မြင်လာတာနဲ့ချက်ချင်းသခင်ယေရှုခရစ်သည်ဘုရားသခင်ကယ်တင်ရှင်ခရစ်တော်ဖြစ်တော်မူ၏ဆိုတဲ့တရားကိုဓမ္မသက်မြို့အတွင်းရဲရဲရင်ရင်ဟောကြားခဲ့တော်တာပါပဲ။သခင်ယေရှုခရစ်အကြောင်းကိုဟောကြားတဲ့အခါမှာယူဒလူမျိုးတွေအားလုံးအော်မဆုံးဖြစ်ကြပါတယ်။ယူဒလူမျိုးတွေအတွက်မိဘတွေအမျိုးမျိုးထွက်လာတာပေါ့။ဒီလူကယေရုရှလင်မြို့မှာခရစ်ယာန်တွေကိုဖျက်ဆီးခဲ့တဲ့လူမဟုတ်ဘူးလား။အခုဓမ္မသက်မြို့ကိုတူလာတဲ့ရည်ရွယ်ချက်ကလည်းဓမ္မသက်မြို့မှာရှိတဲ့ခရစ်ယာန်တွေကိုတတ်ပစ်ဖို့ယေဘရဟိမင်းရဲ့အမိန့်နဲ့လာခဲ့တာမဟုတ်လား။ဘာကြောင့်သခင်ယေရှုခရစ်တော်အကြောင်းဘာဖြစ်သွားလို့ဒီလိုဟောနေရတာလဲ။ဘယ်လိုဖြစ်သွားတာလဲဆိုတဲ့နားမလည်နိုင်တဲ့မိဘတွေနဲ့မိမောတွေ့ရလေရှိကြတာတွေ့ရပါတယ်။ယူဒလူမျိုးများရဲ့ရှေ့မှောက်မှာရှင်ပေါလုအနေနဲ့သူ့ရဲ့ပြောင်းလဲခြင်းနဲ့ဘာကြောင့်ပြောင်းလဲရတယ်ဆိုတဲ့အချက်ကိုရှင်ပေါလုကရှင်းရှင်းလင်းလင်းပြောပြလိုက်ပါတယ်။ရှင်ပေါလုဘယ်လိုရှင်းလင်းပြောပြလိုက်ပါလဲ။ရှင်းလင်းဟောကြားလိုက်ပါတယ်။သခင်ယေရှုခရစ်ဟာဓမ္မဟောင်းကြားမှာအနာဂတ်စကားများဟောကြားထားတဲ့ကျွန်တော်ယူဒလူမျိုးတွေစောင့်ကြိုနေတဲ့ကယ်တင်ရှင်ဖြစ်ကြောင်းသက်သေခံဟောကြားလိုက်ပါတယ်။သူဟောကြားသမျှကိုလည်းနှုတ်ကပတ်တရားတော်မှကောင်းနှုတ်ချက်များနဲ့တိတိကျကျဖော်ပြလိုက်ပါတယ်။သခင်ယေရှုခရစ်ကြောင့်ဟောကြားပြီးတဲ့နောက်မှာတော့ရှင်ပေါလုကတရားနာပရိသတ်ကြီးကိုဘယ်လိုတောင်းဆိုလိုက်ပါသေးသလဲဆိုတော့တမန်တော်ဝုဒ္ဓအခန်းကြီး26အခန်းငယ်20လူတို့သည်နောင်တရရမည်။နောင်တရခြင်းနဲ့ထိုက်တန်သောအကျင့်တို့ကိုလည်းကျင့်ရမည်။ဖျားသခင်ထံသို့ပြောင်းလဲရမည်။ခြေတော်တော်ရှင်ပေါင်းတို့ခင်ဗျာရှင်ပေါလုကသူ့ရဲ့ပြောင်းလဲခြင်းအကြောင်းနဲ့သခင်ယေရှုခရစ်သည်တမန်ကျမ်းစာမှာဖော်ပြထားတဲ့ကယ်တင်ရှင်ဖြစ်ကြောင်းဟောကြားချက်ကို ယူရလူမျိုးတွေဘယ်လိုမှငင်းကျက်မထုတ်နိုင်ခဲ့ကြပါဘူး။ယူရလူမျိုးတွေဟာငင်းခုံလို့မရတဲ့အခါမှာရှင်ပေါလုကိုတတ်ပစ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒါပေမဲ့ဘုရားသခင်ရဲ့ကျေးဇူးတော်အချင်းရှင်ပေါလုဟာအသက်မသေးခဲ့ပဲအရေဗျာတဲကန္တာတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။တော်တော်ရှင်ပေါလုခင်ဗျာ။ရှင်ပေါလုဟာစိတ်ဓာတ်မကျခဲ့ပါဘူး။တဲကန္တာတွေမှာတမ္မာကျမ်းစာကိုဖတ်ရှုလေ့လာခြင်း၊ဆုတောင်းဆက်ကပ်ခြင်းဘုရားသခင်နဲ့မိတ္တဟရဖွဲ့ခြင်းအစရှိတဲ့အခွင့်အရေးတွေသူ့အတွက်ထူးမြတ်တဲ့အခွင့်အရေးတွေရရှိစေခဲ့ပါတယ်။ရှင်ပေါလုဟာဒီအကြောင်းကိုဘယ်လိုရေးသားဖော်ပြခဲ့ပါသလဲ။ဂလာတိဩဝါဒစာအခန်းကြီး15:6ငါ့ကိုအမိဝန်းထဲကပင်ရွေးချယ်ခွဲထား၍ကျေးဇူးတော်အားဖြင့်ခေါ်တော်မူသောဘုရားသခင်သည်တားတော်၏အင်္ဂလိတရားတော်ကိုတပါးအမျိုးသားတို့နှင့်ဟောပြောစေမိအကြောင်းအာရပြည်သို့ချက်ချင်းသွား၍တပါးဓမ္မသက်မျိုးသို့ပြန်လေ၏လို့ဖော်ပြထားတာတွေ့ရပါတယ်။ရှင်မောလူအသက်တာလဲမောရှိရဲ့အသက်တာလိုပါပဲမောရှိဟာအီဂျစ်နိုင်ငံမှာလောကီပညာတွေအများကြီးတက်မြောက်ထားပါပြီဒါပေမဲ့ဘုရားသခင်ရဲ့အမှုတော်အတွက်မလုံလောက်သေးပါဘူးမောရှိဟာတော်ထဲမှာနှစ်ပေါင်း40နှုညံ့တိမ်မွေခြင်းနှိမ့်ချခြင်းသီးခံခြင်းချစ်ခြင်းခေါင်းဆောင်ရမယ့်အရေးချင်းတွေကိုပြန်လည်သင်ယူခဲ့ရပါတယ်ရှင်မောလူလဲလောကီပညာရတွေကိုတော့တက်မြောက်ထားပါပြီဒါပေမဲ့တဲကန္တာထဲမှာနှိမ့်ချခြင်းသီးခံခြင်းခွင့်လွှတ်ခြင်းချစ်ခြင်းနှုညံ့တိမ်မွေခြင်းများကိုနောက်ကပတရားတော်နဲ့တဘာဝတရားမှတဆင့်ဆက်လက်လေ့လာခဲ့ပါတယ်။ဒီအရာတွေလေ့လာပြီးတော့မှနှလုံးသားထဲအပြည့်အဝထည့်ပြီးတဲ့နောက်တွေးသမျှလူအားလုံးကိုသခင်ယေရှုခရစ်နဲ့ကယ်တင်ခြင်းတရားဟောကြားခဲ့ခြင်းဖြစ်ပါတယ်။ရှင်ပေါလုရဲ့စိတ်နှလုံးအကျွင်းမဲ့ဆက်ကပ်မှုကအောင်မြင်မှုကိုရရှိခဲ့တာတွေ့ကြပါတယ်။ဒါလည်းမကသေးပါဘူး။လူသားတရားလုံးအတွက်ကောင်းကြီးမင်္ဂလာများဖြစ်စေခဲ့ရပါပြီ။ချစ်တော်သောတာရှင်ပေါင်းတို့ခင်ဗျာ။ခင်ဗျားတို့ကျွန်တော်တို့အသက်တာမှာဘုရားသခင်အမှုတော်တွင်တကယ်အောင်မြင်စေခြင်းကြပါသလားရှင်ပေါလုလူဘုရားသခင်ထံမှာအကျွင့်မဲ့ဆက်ကပ်ကြပါလို့ဆန္ဒပြုရင်းဤကုန်းချုပ်လိုက်ပါတယ်အာမင်
တိတ်တော့စကြောင်းလေးစီတကောက်တော့ပြန်ရောက်စေခြင်းခရမီတောင်ပေါ်သက်စွန်သူကြောင်းလေးလောနာစီတဲကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေမောင်ကလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတဲ့တီခံခဲ့လင်းတရားကိုပေးဝေးမှာလို့เมตตาရှင်ออติสาရှင်ดุบวาเหมาะเล่เจ็ดတွင်ทุพีสีกาตะพอทาวราเมสีดีကြရတယ်တကယ်စေတကူမလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရဲ့အဘယ်ကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလိမောင်ကပါလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံသောကတဲ့တီခံခဲ့လင်းတရားကိုပေးဝေပါလို့ဖို့မေတ္တာရှိအတိစာရှိ
Thank you.
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကခွန်အားကြီးသောတတိခန့်ချင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။သောတာရှင်များရှင်ဖျားသခင်ကိုကြောက်ရွံ့ယူတည်တဲ့အိမ်ဖျားကိုချစ်တဲ့အိမ်တော်ဖျားကိုဝတ်ပြုကိုးကွယ်တဲ့အိမ်တော်တစ္ဆာရှိခြင်းဟာဝန်းတွင်ပါလာသလိုအင်ကြီးဟာဆိုင်ရာတာဝန်တွေကိုသာအမှုမဲ့အမတ်မဲ့လောက်ကန်ခွင့်ကိုခွင့်မပြုတဲ့အိမ်တော်နေ့စဉ်ဆောင်ရွက်ရမယ့်တာဝန်ကိုတစ္ဆာရှိစွာဆောင်ရွက်ရန်အတွက်ဖျားသခင်နဲ့စိတ်ငြိမ်စွာမိသားရဖွဲ့ခြင်းဟာလိုအပ်တယ်ဆိုတာကိုခရစ်ယာန်အိမ်တော်တိုင်းသိရှိရမှာဖြစ်ပါတယ်။တကယ်လို့အိမ်တော်ဆိုင်ရာတာဝန်တွေကိုမှန်ကန်တဲ့သဘောနဲ့ဆောင်ရွက်မယ်ဆိုရင်တတော်အတွက်အမှုကိုထမ်းဆောင်နေတဲ့အတွေ့အကြုံမျိုးအသိစိတ်ထက်တာဝန်တွေကိုရရှိမှာဖြစ်ပါတယ်။ခရစ်တော်အတွက်ကျွန်ုပ်တို့ရဲ့ဆောင်ရွက်ရမယ့်အမှုတော်ဟာအိမ်တော်မှအစပြုရမှာဖြစ်ပါတယ်။အများသောသူတွေဟာတာသနာပြုရမယ့်နေမြေဖြစ်တဲ့အိမ်တော်ကိုရှက်ဖွယ်ပြစ်အောင်လှည့်လူရှုလျက်ရှိပါတယ်။ဒီလိုဆိုးရွားတဲ့အခြေအနေကိုအမှန်ဖြစ်အောင်ပြုလုပ်နိုင်ရန်ဖျားသခင်ရဲ့အင်အားတော်နဲ့ကုသနည်းတွေကိုတင်ပြရန်အချိန်တန်နေပါပြီ။မိမိရဲ့သားသမီးတွေကိုမေတ္တာစိတ်နဲ့စိတ်မှန်နဲ့စိတ်ထားများရှိဖို့ရန်အတွက်တုံ့တင်ရမှာဖြစ်ပါတယ်။ဒီလိုတုံ့တင်မှသာလျှင်အိမ်တော်တစ်ခုရဲ့အကြီးဆုံးသောသူဟာဖျားသခင်ထံမှမှန်ကန်တဲ့အပြုအမူမျိုးကိုပိုင်ဆိုင်ထားမယ်ဆိုရင်သူ့ရဲ့နောက်ဆက်တွဲမောင်ညီမများကိုလည်းဒီလိုစာရိတ္တမျိုးကိုလက်ဆင့်ကမ်းနိုင်မှာဖြစ်ပါတယ်။သူမရဲ့ဆုတောင်းပတနာပြုတဲ့အတန်းသူမရဲ့နူးညံ့သိမ်မွေ့ခြင်းနဲ့သူမရဲ့ချစ်ချင်းမြတ်တာတို့ဟာအိမ်တော်ရဲ့တာယာပျော်ရွှင်မှုအတွက်ညားစွာအထောက်ကူဖြစ်မှာဖြစ်ပါတယ်ရှင်။အိမ်တော်မှာခရစ်တော်ကိုလက်ခံတဲ့သူတွေဟာဖခင်သခင်ရဲ့ကြီးစုတော်ဟာဘလောက်အထိကောင်းမြတ်လဲဆိုတာကိုလက်ဆင့်ကမ်းနိုင်ရမယ်။ဖခင်သခင်ရင်ကိုယုံကြည်လက်ခံတဲ့သူရဲ့အသက်တာဟာဆိုရင်ဖခင်သခင်ရဲ့တာဖြစ်ရသောအခွင့်ပေးမယ်လို့မိန့်တော်မူခဲ့ပါတယ်။စနစ်ကျတဲ့စီကန်းတည်ဝတ်တဲ့ခရစ်ယာန်အိမ်တော်ဟာဖခင်သခင်ရဲ့ဘုန်းတော်ကိုထင်ရှားစေမှာဖြစ်ပါတယ်ရှင်။အာဗြဟံရဲ့အသက်တာမှာသူ့ရဲ့မိသားစုသူ့ရဲ့အိမ်တော်သားတွေနဲ့အတူသူဟာဖယားသခင်ရဲ့အလင်းကိုထုံလင်းနိုင်တာဖြစ်တဲ့အတွက်သူ့အားဖြင့်လူအများဟာဖယားသခင်ကိုတွေ့မြင်နိုင်ခဲ့ပါတယ်။ယနေ့ကျွန်ုပ်တို့ရဲ့အသက်တာမှာလည်းဖယားသခင်ရဲ့အလင်းတရားကိုထုံလင်းနိုင်တဲ့အိမ်တော်မိသားစုတွေဖြစ်နိုင်ဖို့အရေးကြီးပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကြွယ်ဝစွာကောင်းချီးချပေးပါစေရှင်။
Thank you. တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။